တရုတ်ကွန်မြူနစ်ပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတို့ရဲ့အဆင့်မြင့်ခေါင်းဆောင်များဆွေးနွေးပွဲကိုအထူးအထည်တော်အဖြစ်တွားရောက်ခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်မြန်မာနိုင်ငံကိုပြန်လည်ရောက်ရှိလာပြီးဖြစ်ပါတယ်။နိုင်ငံရေးပါတီထိပ်တည်ခေါင်းဆောင်တွေတက်တဲ့ဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်အဖွဲ့မိန့်ခွန်းပြောကြားခဲ့တယ်လို့တရုတ်သမ္မတရှီကျင်းပင်နဲ့လည်းတည်ထောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒေါက်အောင်ဆန်းစုကြည်ရဲ့အလို့သဘောချစ်ကြည်ရေးခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံအကြားဆက်ဆံရေးအလားအလာတွေဘလို့ရှိလာနိုင်ပါသလဲဆိုတဲ့အမြင်သဘောထားတွေကိုမတ်စုမွန်ကစူးစီးတင်ပြထားပါတယ်ရှင်
။တရုတ်နိုင်ငံဘေကျင်းမြို့တော်မှာကျင်းပတဲ့တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံတကာနိုင်ငံရေးပါတီတွေရဲ့အဆင့်မြင့်ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲကိုအထူးဧည့်သည်တော်အဖြစ်တက်ရောက်ဖို့တရုတ်ဆိုရရဲ့ဖိတ်ကြားချက်နဲ့တွားခဲ့တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ရဲ့အလို့သဘောချစ်ကြည်ခီးစဉ်အဆုံးသတ်ပြီးမြန်မာပြည်ကိုပြန်ရောက်ရှိလာပြီးဖြစ်ပါတယ်။တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံရေးပါတီတွေရဲ့ထိပ်သီးခေါင်းဆောင်များဆွေးနွေးပွဲမှာဒေါက်အောင်ဆန်းစုကြည်အဖွဲ့မိန့်ခွန်းပြောကြားခွင့်ရခဲ့တယ်လို့သမ္မတရှီကျင်းပင်နဲ့လည်းအစိုးရကိုယ်စားလှယ်အဖွဲ့ချင်းတည်ထောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။တရုတ်ကွန်မြူနတီပါတီနဲ့နိုင်ငံရေးပါတီတွေရဲ့ထိပ်သီးခေါင်းဆောင်များတွေ့ဆုံတဲ့ပွဲမှာမြန်မာခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုမိန့်ခွန်းပြောကြားခိုင်းတာဟာတရုတ်အစိုးရဘက်ကမြန်မာအစိုးရကိုအတော်လေးအလေးပေးဆက်ဆံတဲ့သဘောဖြစ်တယ်လို့ဗမာပြည်ကွန်မြူနတီပါတီရဲ့ပြောရေးဆိုခွင့်ရှိသူရဲဘော်ဖိုးတန်ချောင်းကသုံးသပ်ပါတယ်
ကျွန်တော်မြင်တာအခုကာလမှာအေးဟောဗမာပြည်ကအစိုးရကိုအတော်ကိုအလေးထားပြီးတော့ဆွဲဆောင်နေလို့ကျွန်တော်အဲ့လိုမြင်ပါတယ်ဗျသူတို့ရဲ့အဒီအနောက်ဖက်ဖွင့်ရေးဇုံတွေတစ်ခုလမ်းကြောင်းတစ်ကြောင်း policy နဲ့အတူအရန်ကိုဆွဲဆောင်နေလို့ကျွန်တော်သတိထားမိပါတယ်ကျွန်တော်ဒီဘက်နေဆက်တင်မှာလဲကျွန်တော်နေရာနဲ့ဆိုလို့ရှိရင်ညကြီးနားနဲ့ပေါ့တခြားဟာတွေမှာအဲ့လိုသက်ဆိုင်ရတီယုတ်ဘက်ကမြို့တွေနဲ့ပူပေါင်းဆောင်ရွက်မှုတွေဖလှယ်မှုတွေအမျိုးမျိုးလုပ်နေကြဗျအခုတလောကတော့ဗမာပြည်ထဲမှာလဲသူတို့ရဲ့လူမှုလုပ်ငန်းဆိုတဲ့ဟာမျိုးတွေအမျိုးမျိုးဆက်သွယ်ပြီးတော့ဖလှယ်ရေးတွေအပြတ်လုပ်နေတာအဲ့တော့သူတို့အစီအစဉ်အကြီးကြီးနဲ့လုပ်နေတာပါခင်ဗျအဲ့တော့သူတို့ဘက်ကတော့ရှေ့တိုးတက်နေတယ်လို့ပြောလို့ရပါလိမ့်မယ်ရေးရှိစောင့်ကြည့်ပြီးမှသာဒီဟာတွေတံမိုးဖြတ်တာကောင်းနေမယ်လို့ထင်ပါတယ
်ဒေါက်တာဆန်းစုကြည်ရဲ့တရုတ်နိုင်ငံကိုသွားရောက်ခဲ့တဲ့အလို့သဘောချစ်ကြည်ခီးစဉ်ကနေတရုတ်မြန်မာနှစ်နိုင်ငံကြားဆက်ဆံမှုတွေပိုတိုးလာမဲ့သဘောမြင်တွေ့ရတယ်လို့မြန်မာနိုင်ငံရေးလေလာနေသူသတင်းစာဆရာဦးစီသူအောင်မြင့်ကလည်းအခုလိုရှုမြင်ပါတယ
်ပူးပေါင်းဆောင်ရွက်မှုတွေကိုများလာနိုင်တယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒီရခိုင်ပြည်နယ်မြောက်ပိုင်းကပြဿနာကိုအရင်ခံပြီးတော့တရုတ်ပြည်ကမြန်မာနိုင်ငံဘက်ကနေရက်တီတယ်ရက်တီတဲ့ခါကျတော့ဘယ်လိုပဲဖြစ်ဖြစ်ဒါကြီးကိုအနောက်နိုင်ငံတွေရဲ့ဆန့်ကျင်မှုကိုရင်ဆိုင်ရတဲ့ခါကျတော့ဒေါက်တာဆန်းစုကြည်ကိုယ်တိုင်လည်းတရုတ်ပြည်နဲ့နီးနီးကပ်ကပ်ဆက်ဆံမှုလိုလာတယ်ဆိုတာသိတဲ့ခါကျတော့ဒီအရာကိုလုပ်တယ်လို့တော့ဒီတစ်ခေါက်ကြီးစင်ပါဆိုရင်ထူးခြားတာကတော့အဖွဲ့မိခွန်မှာဒီကမ္ဘောဒီးယားဝန်ကြီးချုပ်ကွန်ဆာနဲ့ဒေါက်တာဆန်းစုကြည်ကိုအဖွဲ့မိခွန်ပြောခွင့်ပေးတာပေါ့နော်သမ္မတရှိချင်းပြင်ပြီးတာနဲ့သူတို့ပြောခွင့်ရတယ်ဆိုတော့ဒါတွေကအထူးခွင့်ရတစ်ဖက်ကပေးတယ်လို့မျိုးနောက်အစည်းအဝေးလုပ်တဲ့အခါကျတော့လည်းတီးပြန်တာအစိုးရအဖွဲ့အစည်းအဝေးတဘောမျိုးပေါ့နော်အဲ့လိုမျိုးလုပ်တာလည်းတွေ့ရတယ်ဆိုတော့တိုင်းပြည်ရဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေအထူးကြီးကိစ္စတွေအားလုံးပါမယ်လို့မျှော်လင့်ရတယ်ဆိုတော့ပို့ပြီးတော့မှအော်ပူပေါင်းဆောင်ရွက်မှုတွေပိုများလာတယ်ဆိုတဲ့သဘောကိုတော့ဖတ်မှတ်လို့ရပါတ
ယ်။စီးပွားရေးဆိုင်ရာကိစ္စတွေအပါအဝင်ကဏ္ဍဆောင်ပူပေါင်းဆောင်ရွက်ရေးတွေကိုတရုတ်သမ္မတနဲ့ကိုယ်တိုင်တွေ့ဆုံခွင့်ရခဲ့တဲ့ဒေါက်တာဆန်းစုကြည်ရဲ့ခီးစဉ်ကတော့အောင်မြင်တဲ့ခီးစဉ်တစ်ခုဖြစ်လာနိုင်တယ်လို့လည်းဦးစီသူအောင်မြင်ကသုံးသပ်ပါတယ
်။အောင်မြင်တဲ့ခီးစဉ်ဖြစ်လာနိုင်တယ်လို့ထင်တယ်။ဘာဖြစ်လို့ဆိုတော့တရုတ်နဲ့မြန်မာနဲ့အခုဘယ်လိုဖြစ်တယ်လဲဆိုတော့နှစ်ဖက်စလုံးကတယောက်ကိုတယောက်လိုအပ်နေတယ်လေ။မြန်မာဘက်ကလည်းဒီနိုင်ငံရဲ့ကာကွယ်ပေးမှုတွေငြိမ်းချမ်းရေးမှာဝင်ပြီးတော့ကူညီပေးမှုတွေလိုအပ်နေတယ်လို့မျိုးတရုတ်ကလည်းသူ့ရဲ့မျိုးလင်းချက်တွေဖြစ်တဲ့ဒီပိုလန်မကြီးစီမံကိန်းဆိုင်ရာကိစ္စတွေပြီးတော့မှဒီဘက်ကြောက်ဖြူမှာရင်းနှီးစစ်ကမ်းလုပ်ပြီးတော့မှဒီမနိုင်ငံထဲမှာရင်းနှီးမြှုပ်နှံမှုဆိုင်ရာကိစ္စတွေမှာမြန်မာအစိုးရရဲ့အပိထောက်ခံအပိကူညီမှုတွေလိုနေတယ်။နှစ်ဖက်စလုံးလိုနေတဲ့ခါကျတော့ဒီအခြေအနေတွေပေါ်မှာနှစ်ဖက်အကျိုးတွေလုပ်ပြီးတော့မှသူတို့ပူးပေါင်းဆောင်ရွက်ရေးတွေပြင့်တယ်နိုင်ခဲ့တယ်လို့တော့ယူဆပါတယ
်။အထူးသဖြင့်ကတော့မြန်မာပြည်ရဲ့ပေါ်ဆောင်နေရာစေအပိခတ်ရက်စေပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာတရုတ်စိုးရရဲ့ကူညီဆောင်ရွက်ပေးမှုတွေကလည်းမြန်မာနိုင်ငံအတွက်အရေးပါတဲ့ကဏ္ဍဖြစ်တာကြောင့်ဒီခရီးစဉ်ရဲ့ဆွေးနွေးမှုတွေကလည်းမကြခင်ကျင်းပမဲ့တတိယအကြိမ်ပင်လုံညီလာခံအတွက်အရေးကြီးတယ်လို့ဦးစီသူအောင်မြင်ကမြင်ပါတယ
်။ပြည်ပြည်နယ်စပ်မှာရှိနေတဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့အစိုးရနဲ့ပေါ့နော်ငြိမ်းချမ်းရေးရဖို့ကိစ္စတွေအဲ့လိုကိစ္စတွေမှာပြည်နယ်ငံကအများကြီးအရေးပါတယ်။အဲဆိုတဲ့အခါကျတော့အဲ့လိုအခြေအနေမျိုးမှာဒီတပ်ဖွဲ့တွေနဲ့အစိုးရနဲ့ပြန်ပြီးတော့မှပြင်ပြဖို့ဆိုတာလေအစိုးရကသူ့ဘာသာသူပြက်ပြက်လုပ်နေရဲ့တစ်ဖက်ကလည်းပြည်နယ်ငံကမသိကြိုးကြိုးပြစ်ခိုင်းရင်အသိပြီးတော့မလွယ်လောက်ဘူး။ဒီနိုင်ငံဘက်ကတကယ်ကိုတုံ့လွန်ပြတ်တိုင်းနဲ့ဟိုလွှိုင်းပြီးတော့ကူညီပေးပါမှဒီကိစ္စအောင်မြင်နိုင်မယ်။ဒါကြောင့်မလို့ဒီကိစ္စကိုတော့ဒေါက်တာဆန်းစုကြည်ဘက်ကလည်းပြောဆိုဆွေးနွေးတာကြီးရှိနေမယ်လို့တော့ယူဆပါလား
။တရုတ်သမ္မတနဲ့နိုင်ငံတော်အတိုင်ပင်ခံတို့ဦးဆောင်တဲ့နှစ်နိုင်ငံအစိုးရကိုယ်စားလှယ်တွေဆွေးနွေးတဲ့ထိပ်သီးဆွေးနွေးပွဲမှာတော့ဗတ်စုံမဟာဗျူဟာမြောက်ပူးပေါင်းဆောင်ရွက်မှုတွေအရှိန်ဟုန်မြင့်တင်ရေးနှစ်ဖက်ခေါင်းဆောင်များအကြားနောက်နှစ်နိုင်ငံပြည်သူအချင်းချင်းကြားချစ်ကြည်ရင်းနှီးမှုတိုးမြင့်ဖော်ဆောင်ရေးအပါအဝင်ကဏ္ဍဆောင်ပူးပေါင်းဆောင်ရွက်ရေးနောက်နှစ်နိုင်ငံကြားအကောင့်ထယ်ဖော်မဲ့စီမံကိန်းကြီးတွေနဲ့မြန်မာ ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတရုတ်နိုင်ငံဘက်ကအကူအညီပေးမဲ့ကိစ္စတွေနဲ့ပတ်သက်လို့အဓိကဆွေးနွေးခဲ့တယ်ဆိုတာကိုနိုင်ငံတော်အတိုင်ပင်ခံရုံးကသတင်းထုတ်ပြန်ထားပါတယ်ရှင်။